အားလုံးပဲနှစ်သက်မှာစိတ်သက်လူသင်နဲ့ပျော်ရှင်ခြင်းတည်တည်ရကြပါစေ။လောလောဆယ်တော့စိတ်ညစ်ဆရာလေးနဲ့ပဲစားလိုက်ကြရအောင်။အခုဆိုနှစ်သက်လည်းကူပြီးပြီးလွတ်လပ်ရေးလည်းရပြီ။ဒါပေမဲ့ရန်ကုန်တဝိုက်ပဲသွားလို့ရသေးတာပါ။တတိုင်းမီလုံးတိုင်းတာနဲ့တော့လွတ်လပ်ရေးမရသေးပါဘူး။အဲ့အတွက်လည်းပြည်သူတွေအားလုံးကစိတ်ထဲတော့တိတ်မကြည်တော့ပါဘူး။တိတ်မကြခင်မှာတော့တတိုင်းမီလုံးအနှံ့သွားလို့ရမယ်လို့တော့မျှော်လင့်နေကြပါတယ်။လောလောဆယ်တပီလုံးကိုသွားကျင်ရင်တော့လေရင်လေးစီးပြီးသွားလို့ရပါတယ်။လေရင်စီးရင်ကိုဗစ်စစ်ပေးမယ်။ကိုဗစ်မရှိရင်လေရင်စီးပြီးခီးသွားလို့ရမယ်။ဒါပေမဲ့ရောက်တဲ့အရက်မှာထုတ်ထားတဲ့ policy အတိုင်းတော့ quarantine ဝင်ရမှာပေါ့လေ။အဲ့တဲ့ရင်ကြားပြီးနောက်ပိုင်းဇိုပြစ်မိတ်ဆွေတယောက်ဟာလေရင်လက်မှတ်သွားဝယ်ပါတယ်။ခီးသွားကျင်လို့တော့မဟုတ်ပါဘူး။ covid ရှိမရှိစစ်ကျင်လို့တဲ့။တို့မို့ဆိုဘယ်မှာစစ်ရမှန်းမသိဘူးလေ။အဲ့လက်မှတ်လေးနဲ့ covid သွားစစ်တယ် positive ပါတဲ့။ positive ဆိုတော့အိမ်မပြန်ခိုင်းတော့ပါဘူး။ဆေးရုံကိုတန်းသွားအိမ်ကိုလှမ်းအကြောင်းကြား။အိမ်ကလူတွေကလည်းရက်ွက်ရုံကိုအကြောင်းကြား။ဒီလိုနဲ့တမိသားစုလုံးလည်းဆေးရုံရောက်သွားပါတယ်။ဆေးရုံမှာစစ်တော့မိသားစု6ယောက်မှာတယောက်ပဲ covid မရှိတာ။ကျန်တဲ့9ယောက် covid ရှိပါတယ်။အဲ့9ယောက်မှာကလေးတစ်ယောက်ကပါပါသေးတယ်။ကလေးအမေမှာပဲကိုဗစ်မရှိတာဆိုတော့ကလေးအမေလည်းကိုဗစ်ရှိတဲ့လူတွေနဲ့အတူရှင်တွဲနေထိုင်ရတော့တာပေါ့လေ။မိသားစုအားလုံးကတော့ဘဲမှသွားစရာမရှိဘဲလေရင်လက်မှတ်သွားဝယ်တဲ့လူကြီးကိုပဲစိတ်ဆိုးနေကြပါတယ်။တော်တော်ကိုရှာရှိတယ်တဲ့။ကိုဗစ်သာရှိတာကျန်းမာရေးကလည်းတောင်တောင်မီပဲကို။သူသာလေရင်လက်မှတ်သွားမဝင်ကိုဗစ်ရှိမှဘယ်သူမှသိမှာမဟုတ်ဘူး။အခုတော့မိသားစုတွေဆေးုံမှာပျော်ပျော်ပါပါရမ်းနေဖြစ်နေကြတာပေါ့လေ။ဆိုပြီးကိုယ်တိုင်လည်းဟိုတစ်ဘက်ကဆေးုံသွားပြပါတယ်။မေကုန်နေမေးအပူချိန်တွေပါတယ်စစ်ပြီးမှဆေးုံနဲ့ဝင်ဝင်ရတယ်။ထုံးတဲ့အတိုင်းဆရာဝန်ကိုစောင့်ဆရာဝန်ရောက်လာတော့ဆရာဝန်ကမက်စလဲမတက်ပါဘူး2မိနစ်လောက်ပြပြီးတော့ငွေတွေရှင်းပြီးပြန်လာရတာပါပဲဆေးရုံမှာလည်းလူတွေကကြိတ်ကြိတ်တိုးနေနောက်နှစ်ရက်လောက်မှာတော့သတင်းကြားတယ်ဆိုပြပြတဲ့ဆရာဝန်ကြီးမှာကိုဗစ်ပိုးတွေ့လို့တဲ့ရင်းတွေကိုထိတ်သွားတာပါပဲကိုဗစ်အခုခံမှာဆိုးလို့တော့မဟုတ်ပါဘူးဝစ်စုံဖြူဖြူကြီးတွေနဲ့လာခေါ်မှာကိုစိုးရင်သွားတာပါတော်ပါသေးတယ်ဘယ်သူမှလည်းလာမခေါ်ပါဘူးဆေးရုံမှာလည်းအချက်လက်တွေရှိပေမဲ့လှမ်းအောင်ဖုံးမဆက်ပါဘူးအဲ့တော့ပြောရရင်ကိုဗစ်ဟာရန်ကုန်မှာဆိုတော်တော်ကိုကူးနေလောက်ပြီထင်ပါတယ်ဒီတော့အစိုးရပြောစကားတိုင်းအိမ်ထဲကအိမ်မြေမထွက်ဘဲနေရမှာလား။ဆိုင်တွေကိုဆက်ပိတ်ထားရမှာလား။ဘသူမှလည်းတည်ချာချာမသိကြတော့ပါဘူး။လူတွေကလည်းအစိုးရပြောစကားကိုလိုက်နာပြီးအိမ်မြေမထွက်ဘဲနေခဲ့ကြတာပါပဲ။ဒါပေမဲ့ပျောက်မှမသွားတာ။အစိုးရကိုယ်တိုင်ကလည်းသူ့အမိန့်သူမလိုက်နာခဲ့ဘူး။အခုဆိုရင်ဘသူမှလည်းအစိုးရအမိန့်ကိုမလိုက်နာကြတော့ပါဘူး။အစိုးရကသာ stay home ဆိုပြီးပြောနေတာ။လူတိုင်းလူလိုကအပြင်းပါပါပဲ။ဘတ်စကားတွေလည်းကျက်နေပြီ။လမ်းပေါ်မှာလည်းကားတွေကပြည့်နေပြီ။ဆိုင်တွေလည်းခိုးဖွင့်တဲ့ဆိုင်တွေဖွင့်ပေါ်တင်ဖွင့်တဲ့ဆိုင်တွေဖွင့်နေ။အဲအရေးယူခြင်းရလဲယူပါတယ်လူတွေကိုယ်တိုင်ကလည်းတရားဝင်ဖွင့်ခွင့်ရပြီလားတရားဝင်ဖွင့်ခွင့်မရသေးဘူးလားအပြင်ကိုတရားဝင်ထွက်ခွင့်ရပြီလားမသေးခွဲသေးပါဘူးအခုဆိုအမိန့်ကဘလို့ထုတ်ထားလဲဆိုတာကိုဘယ်သူမှတေချာမသိတော့ပါဘူးအစိုးရကသာအမိန့်တိုင်းလိုက်နာရန်ဆိုပြီးတော့တက်တန်းတွေတိုးနေတာဘာအမိန့်တိုင်းလိုက်နာရမလဲဆိုတာဘယ်သူမှမသိကြတော့ပါဘူးအစိုးရကပြောပါတယ်ကိုဗစ်နဲ့အတူရှင်တွဲနေထိုင်ကြမယ် mask တက်ပါလက်ဆေးပါပျောက်ဖို့ကမလွယ်ဘူးလို့ဆိုတယ်အတူရှင်တွဲနေထိုင်ရမယ်ဆိုတော့ပြည်သူတွေကလည်းပြောတာပေါ့ခီးကြီးတွေပြန်သွားရတော့မယ်အိမ်တွေပြန်ရတော့မယ်အလုပ်တွေပြန်လုပ်ရတော့မယ်လို့တွေးတာကိုဒါပေမဲ့မကြပါဘူးအစိုးရကိုယ်တိုင်ကပဲအမိန့်တွေကိုတက်တန်းတလထပ်တိုးတယ်တဲ့အဲ့တော့မန္တလေးမြို့တော်ဝန်ကြီးကိုယ်တိုင်ကတော့အစိုးရကိုဝေဖန်ခဲ့ပါတယ်ဘိုးကတစ်မျိုးတိုင်းကတစ်မျိုးမြို့နယ်ကတစ်မျိုးရက်ွက်ကတစ်မျိုးအမျိုးမျိုးနဲ့ကိုဖြစ်နေပြီတဲ့ပြီးတော့လူတွေကလည်းမေးခွန်းထုတ်ပါတယ်ဒီကိစ္စတွေကိုဘယ်သူတွေကဘယ်လိုစီမံပြီးလုပ်နေတာလဲထုတ်ထားတဲ့အမိန့်တွေကရောတနေရာမှာတမျိုးဖြစ်နေတာရှင်းတော့မညီတာတွေကိုအထက်ကမသိကြဘူးလားဟိုပြည်နယ်ကအမိန့်တမျိုးဒီတိုင်းဒေသကြီးကအမိန့်တမျိုးကိုယ့်ဒေသကိုစိတ်ကြိုက်အုပ်ချုပ်ဘိုးကလည်းအမိန့်တွေထုတ်ချင်ရထုတ်နေအခုမှဖက်ဒရယ်စစ်စစ်ရတော့တယ်တဲ့ပြီးတော့ဆိုင်တွေကရောတကယ်ဖွင့်လို့ရတာလားဖွင့်လို့မရသေးဘူးလားဖွင့်တဲ့ဆိုင်တွေကလည်းဖွင့်ပါတယ်ပိတ်တဲ့ဆိုင်တွေကလည်းပိတ်ထားတော့မှာပဲဖွင့်တဲ့ဆိုင်တွေအများကြီးကိုမှဖမ်းကျင်တဲ့ဆိုင်ကိုလည်းဝင်ဖမ်းတယ်မဖမ်းကျင်တဲ့ဆိုင်ကြတော့လည်းဒီတိုင်းလွတ်ထားတာပါပဲအဲ့တော့မပြောချင်မှပြောရရင်တော့အစိုးရကိုယ်တိုင်အမိန့်တွေကိုတိတိကျကျလိုက်နာဖို့လိုပါတယ်အစိုးရကိုယ်တိုင်ကလည်းအမိန့်တွေကိုမလိုက်နာပြီးရင်အမိန့်တွေကိုထုတ်ချင်သလိုထုတ်ဖမ်းချင်သလိုဖမ်းအရေးယူတဲ့ပုံမှားတွေကလည်းမတူပြီးတော့ညမထွက်ရအမိန့်ဆိုရင်လည်းဘာမှမဟုတ်မသိပါဘူးည12နာရီကနေမနက်4နာရီကြာမှာပိုးတွေကအရန်ကူးနေလို့မထွက်ရတာလားပြီးတော့ညမထွက်ရအမိန့်ကတကယ်ရောရှိသေးရဲ့လားဟိုဘရပိုင်းကဆိုညဘက်ထွက်လည်းမဖမ်းပါဘူးအေးဆေးပါပဲဒီတော့လူတွေကအတင်ရဲပြီးထွက်ကြတာပေါ့ဒါပေမဲ့ဖမ်းကျင်တဲ့အချိန်ဖမ်းပြန်တော့ပါသွားပြန်ရောဒီလူတွေလောက်တာဟာလူတွေအနေနဲ့အစိုးရဘော်ကိုယုံကြည်မှုတွေရော့ကျစေပါတယ်အခုဆိုရင်တော့အစိုးရစကားကိုဘယ်သူမှမလိုက်နာကြတော့ပါဘူးဒီအတိုင်းကြာရင်ဘယ်လိုလုပ်မလဲဒီတော့မပြောချင်မှဆက်ပြောရရင်အစိုးရကိုယ်တိုင်ကကိုယ်လိုက်နာနိုင်တဲ့အမိန့်တွေကိုပဲထုတ်ပါကိုယ်မလိုက်နာနိုင်တဲ့အမိန့်တွေကိုပြန်ရုပ်သိမ်းပါအမိန့်တွေကိုပြည်သူတွေမလိုက်နာရင်လည်းတပြေးညီအရေးယူပါကွက်တိကွက်ကြမလုပ်ကြပါနဲ့အခုတစ်မျိုးတော်ကြတစ်မျိုးမလုပ်ပါနဲ့တို့မို့ဆိုအစိုးရကိုငပေါကြီးလို့ထင်ကုန်ကြပါလိမ့်မယ်